ကရင်ပြည်နယ်မဲသဝေါဒေသမှာကရင်နေကြားသောတိုင်ရင်နဲ့မြမတက်မတော်ပူပေါင်းတပ်ဖွဲ့တွေကခွဲထွက် DGB တပ်တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားနေပြီးထိခိုက်သေးခြင်းမှုတွေလည်းရှိနေပါတယ်။ကရင်နေကြားသောတိုင်ရင်နဲ့မြမတက်မတော်ပူပေါင်းတပ်ဖွဲ့တွေရဲ့ထိုးစစ်ကြောင့် DGB အဓိကတပ်စခန်းတစ်ခုဆုံးရှုံးခဲ့ရတယ်လို့ထိတ်တန်းခေါင်းဆောင်တချို့ထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။အပြည့်စုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကပြောပြမှာဖြစ်ပါတယ်။
ဟုတ်ကဲ့ပါကရင်ပြည်နယ်မဲရဝေါဒေသအတွင်းမှာခွဲထွက် DGB တပ်ဖွဲ့တွေနဲ့ကရင်နယ်ခြားစောက်တိုင်းရင်မြမတမတော်ပူပေါင်းတပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာဒီကနေ့ပါဆိုရက်သက်သက်နှစ်ပတ်ကြာမြင့်ပြီးဖြစ်ပါတယ်မနေ့ကညနေပိုင်းမှာကရင်နယ်ခြားစောက်တိုင်းရင်နဲ့မြမတမတော်ပူပေါင်းတပ်ဖွဲ့တို့ကနေ DGB ဘက်ကခံစစ်နေရယူထားတဲ့ဝါကလူလူကုန်းလို့ခေါ်တဲ့ဝဘိုးတောင်စခန်းကိုသိမ်းပိုက်နိုင်ခဲ့ပါတယ်မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ DGB အကျိုးတော်ဆောင်ကုစလေကိုကျော်တီဟာကအခုလိုပြောပါတယ
်။မနေ့ကတိုက်ပွဲအခြေအနေကတော့နှစ်နာရီတစ်ခါသုံးနာရီတစ်ခါတော့တို့ကလက်နက်ကြီးတွေနဲ့ပစ်တာတွေရှိတယ်။နောက်တစ်ခါတို့ဒုံးစစ်အနေနဲ့ပေါ့နော်တို့တက်လာတာတွေရှိတယ်။တက်လာတဲ့အပေါ်မှာတော့ဒုံးစစ်ကံဆက်စစ်အနေနဲ့ပြန်ပေးတာရှိတယ်။နောက်မိုင်းတွေပဲထိသွားတဲ့အခါမှာတို့ပြန်ဆုတ်သွားတာတွေရောရှိတယ်ဗျ
။လူလက်နဲ့အင်အားမမျှလို့ DGB ဘက်ကခံစစ်နေရယူထားတဲ့ဝါကလိုလူကုန်းစခန်းကနေဆုတ်ခွာရပေမဲ့လည်းခန်းစစ်ရှင်ပျောက်ကြားစနစ်ကိုကျေတုံးသွားမယ်လို့ DGB ပြန်ကြားရေးရာရှိဘူကြီးစိုးရက်ထက်ကအခုလိုပြောပါရတယ
်။အင်အားမမျှဘူးလက်နဲ့အင်အားချင်းမမျှတဲ့အနေထားမှာတော့ကျွန်တော်တို့ခန်းစစ်တွေသဘောတရားနဲ့ခန်းစစ်ရှင်သဘောတရားနဲ့ကျွန်တော်တို့နယ်မြေထဲမှာပျောက်ကြားစနစ်ဆက်ပြီးအခုခံစားဖို့ကျွန်တော်တို့ပြင်ဆင်ထားပြီပါတယ်နော်
။ DGB အသက်တွေကတော့မဲရဝဖက်ချန်းရိတ်ခါကုန်းဘက်မှာကြံ့ကြံ့ခံခုခံနေစေလို့လဲသူကဆိုပါရတယ်။မနေ့ညကဖြစ်ပွားခဲ့တဲ့ဝါကလူလူကုန်းစကန်းသိန်းတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့ DGB ခေါင်းဆောင်သူပူမူကြီးစောစန်းအောင်လည်းထိခိုက်တန်ရာရရှိသွားတယ်ဆိုတဲ့သတင်းတွေလည်းပေါ်ထွက်နေပါတယ်။သူပူမူကြီးစောစန်းအောင်ထိခိုက်တန်ရာရရှိသွားတယ်ဆိုတဲ့သတင်းဟာအတိမပြုတ်နိုင်သေးဘူးလို့ဘူကြီးစောရက်ထက်ကအခုလိုပြောပါတယ်
။ဟုတ်လားသတင်းကြားတဲ့ဒါပေမဲ့အဲ့ဒီဟာနဲ့တက်လို့အဆက်တွေ့ရအောင်ကျွန်တော်တို့စူးစမ်းနေတယ်ဒါကြောင့်မလို့ဒီတော့မပြုတ်နိုင်ဘူးနော်။
25ရင်းနေညနေပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်သူပူမူကြီးစောစန်းအောင်တန်ရရရှိခဲ့ပြီးမဲဆောက်ဆေးရုံမှာစေကုသခံရတယ်လို့သတင်းတွေပေါ်ထွက်နေပေမဲ့တန်ရရသူဟာသူပူမူကြီးစောစန်းအောင်မဟုတ်ပဲတခြားတီဂီပြည်အရာရှိသူဖြစ်တယ်လို့မဲဆောက်မြို့ခြေဆိုင်ပြည်သူ့တိုးသက်ရေးတပ်ဦးရဲ့အသွင်းမှုချုပ်ဒေါက်တာကျော်ညို့ကပြောပါတယ
်။မူမူကြီးစောစန်းအောင်တော့တန်ရရတယ်လို့ကျွန်တော်မကြားမိသေးဘူး။တခြားအရာရှိတယောက်လောက်တော့နည်းနည်းပါးပါးရတယ်ဆိုရင်ဒါမျိုးတော့ရတယ်။အတိအကျတော့မရသေးဘူးပေါ့နော်။ဆက်ပတ်မှုနည်းနည်းလေးရောနေခက်ခဲနေရတယ
်။မနေ့ကတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကရင်နယ်ခြားစောက်တပ်ဖွဲ့ကိုဆက်တွဲမေးမြန်းခဲ့ပေမဲ့တာဝန်ယူဖြေကြားပေးမဲ့သူတော့မရှိခဲ့ပါဘူး။DGB ခွဲထွက်ဖွဲ့ထိန်းချုပ်နယ်မြေဖြစ်တဲ့မဲရဝေါဒေသကိုတပ်မတော်နဲ့ BGF နေကြာဆောက်တပ်ပူးပေါင်းတပ်ဖွဲ့တို့နေရာဒေသအလုံးကိုတိမ်ပိုက်ထားနိုင်ပြီလို့ BGF လူမှုကွန်ရက်မှာဖော်ပြထားပြီးမဲ့လည်းတရားအတည်ပြုချက်မရရှိသေးပါဘူး။ကရင်ပြည်နယ်မဲရဝေါဒေသမှာစက်တင်ဘာလ၂ရက်နေ့ကစလို့တိုက်ပွဲတွေစတင်ဖြစ်ပွားလာတာရက်သက်သက်နှစ်ပတ်ရှိပြီဖြစ်ပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတော့မြန်မာတပ်မတော်ကရောကရင်နေကြာဆောက်တပ်ဖက်ကပါတရားဝင်သတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။အခုလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်မဲရဝေါဒေသခံကျေးရွာသား3000ကျော်ဟာစစ်ဘေးလွတ်ရန်မြန်ကြီးငူဒေသဘက်ကိုထွက်ပြေးသိမ်းရှောင်နေရပါတယ်။ဒီရက်ပိုင်းတွင်မှာမဲရဝေါဒေသတွင်တိုက်ပွဲတွေတာမကကချင်းပြည်နယ်တွင်မြန်မာတပ်မတော်နဲ့ KNU လွတ်လပ်ရေးဖွဲ့တို့နဲ့လည်းတိုက်ပွဲတွေရက်ဆက်ဆူဆူလို့ဖြစ်ပွားနေပါတယ်။ NLD အစိုးရတင့်နယ်နဲ့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားဖို့လိုအပ်နေတယ်လို့ပြည်သူ့တိုးသက်ရေးတပ်ဦးရဲ့အသွေးအမှုချုပ်ဒေါက်တာကျော်ညွတ်ကသူ့အမြင်ကိုအခုလိုပြောပါတယ်။
လက်ရှိတိုက်ပွဲဒီအခေါ်တော့ဝင်ဆက်ဆိုင်ပြီးတော့အားလုံးတာဝန်တိုင်းရေးဆိုတဲ့ NLD ရဲ့ရေကောက်ဝေးကြီးဆိုတာပေါ့နော် All inclusive ဆိုတဲ့အပိတ်တွေကိုတည်ဆပ်ပြပြေဝအောင်လုပ်ပြီးဆိုင်နေဆိုရင်ဒီတိုက်ပွဲတွေဆိုင်ဆောင်မလို့ဘူးထိုးတန်တဲ့လူငယ်တွေအသက်ပြည့်တဲ့ဆုံးရှုံးစရာအကြောင်းရှိပေါ့လေအင်ဂျင်ရေးတက်သွားမယ်ဆက်စပ်ဒီကောင်စုကိုသွားမယ်ဆိုပြီးတော့ပြောနေပြီးတော့မှခုလိုဆက်ရှင်မှုတွေဖြစ်ရတဲ့အတွက်ကတော့သာသာကအလုံးမတားစိတ်မကောင်းကြတော့ဖြစ်တယ
်လက်ရှိမြန်မာနိုင်ငံမှာ23ရာစုပြည်လုံးညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပပြည့်စည်ခဲ့ပေမဲ့ကချင်းပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်ဒေသတွေမှာတိုက်ပွဲရပ်တန့်နိုင်ခြင်းမရှိသေးပါဘူးတိုက်ပွဲတွေနဲ့သူတွန်တွဲပါလာတဲ့စစ်ပြေးတော့ကတဲ့ရေးပြဿနာဟာ NLD အစိုးရတဲ့အတွက်စင်ကုန်မှုတစ်ခုလိုဖြစ်နေပါလေခင်ဗျာ